internet sa myan na re po tai khai mu re myet phya khan la de tai pi re ma myama nai ngan ha thait song sae ku re ma shi ni se be lo internet win saung mu loungan re lou saung ni de nai ngan da ka company ji de khu ye asin khan sa ga pho pya lai par de myama nai ngan ga la de internet a po tai khai mu re ma ကဘာ တဝန် စိုးရိမ်စရာအစစ်မှာရှိနေစေဖြစ်တယ်လို့ဤကမိုင်ကော်ပိုရေးရှင်းရဲ့ဒုတိယသုံးလပတ်အစည်းအဝေးခန်းစာမှာဖော်ပြလိုက်တာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်လုံကပြောပြပါမယ်ရှင်ဤကမိုင်ကော်ပိုရေးရှင်းကကဘာ
တဝန်နိုင်ငံတွင်ねဒေတာပေါင်း238ခုကအင်တာနက်လိပ်စာပေါင်း6လေးစန်းချုပ်ကိုလေ့လာစောင့်ကြည့်ရမှာဒီနှစ်2018ခုနှစ်ရဲ့ပထမနဲ့ဒုတိယသုံးလပတ်တွေအတွင်းမြန်မာနိုင်ငံဟာအင်တာနက်တိုက်ခိုက်မှုတွေကိုအဓိကအခြေခံလာတဲ့တိုင်းပြည်တစ်ခုဖြစ် တွေ့ခဲ့ရတာဖြစ်ပါတယ်။သူသဖြင့်ကတော့အင်တာနက်ဆာမျက်နှာတွေကိုဝင်ရောက်ကြည့်ရှုရလမ်းကြောင်းတစ်ခုဖြစ်တဲ့ port 80လို့နေရာမျိုးမှာကမ္ဘာတဝန်းတိုက်ခိုက်မှုတွေရဲ့စုစုပေါင်းထပ်ဝက်လောက်ရှိတယ်လို့အစီရင်ခံစာကဖော်ပြခဲ့တာပါ။သူသဖြင့်ကတော့လူမျိုးဝင်ရောက်ကြည့်ရှုကြတဲ့ဝက်ဘ်ဆာမျက်နှာတွေလုံခြုံစိတ်ကြရအောင်စီမံထားတဲ့အီးမေးလ်လိုအင်တာနက်ဆက်သွယ်မှုတွေမှာမြန်မာန ဆင်ကပြောပါတယ
် The attacks we're seeing from that country were very concentrated and focused primarily on port 80 and port 443 so
မြန်မာနိုင်ငံကတိုက်ခိုက်မှုတွေဟာ port 18နဲ့ port 443တို့ကိုအထူးသဖြင့်အာရုံစိုက်နေတာကိုကျွန်တော်တွေ့ရပါတယ် port 80ဆိုတာကပုံမှန် http လိပ်စာနဲ့ web စာမျက်နှာတွေပါ port 443ကတော့လုံခြုံမှုရှိတဲ့ web စာမျက်နှာတွေပဲဖြစ်ပါတယ်
မြန်မာအနာဂတ်နေရာသတင်းမီဒီယာတွေနဲ့အင်တာနက်ဆက်သွယ်မှုတွေအပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေရဲ့မှတ်တမ်းတွေကထောက်ပြထားကြတာဖြစ်ပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့ဆယ်နှစ်လောက်ကတည်းကပြစ်ပင်ခံထားရတဲ့ VOA မြန်မာပိုင်းရဲ့အင်တာနက်ဆက်မျက်နှာအပါအဝင်ပြပက website တွေအားလုံးလောက်လိုလိုကိုစက်တင်ဘာလထဲမှာပဲပြန်ဖွင့်ပေးခဲ့တာပါ။ဒါပေမဲ့လည်းအင်တာနက်ပေါ်မှာတိုက်ခိုက်မှုတွေကတော့ဆက်လက်ရှိနေဆဲဖြစ်ပါတယ်။တိုက်ခိုက်မှုတွေရဲ့ပမာဏဘယ်၍ပင်များရှိတဲ့တိုက်ခိုက်မှုတွေဟာဘယ်ရလာလဲဆိုတာအတိအကျချေရမခံနိုင်ပေမဲ့ဒါတွေဟာအင်တာနက်လုပ်ငန်းတွေမှာအဟံတားဖြစ်စေဖို့ဆက်သွယ်မှုတွေကနေအခွင့်ကောင်းယူဖို့ရည်ရွယ်နေပုံရတယ်လို့ Akamai Corporation ရဲ့ညွှန်ကြားရေးမှူးတူဖြစ်တဲ့ David Paulson ကပြောပါတယ်
။ My guess is that these are the attacks are coming from Myanmar or Burma essentially targeting weaknesses in web-based applications.
ကျွန်တော်ခံမှန်းလာကတော့မြန်မာနိုင်ငံကနေတက်ခဲ့ဖို့ဂျူပန်မှုတွေဟာအင်တာနက် website တွေကိုခြေခံထားတဲ့လုပ်ငန်းတွေကအားနည်းချက်တွေကိုပြစ်မှတ်ထားတာဖြစ်ပါလိမ့်မယ်။ဆက်သွယ်မှုတွေမှာ Facebook ကိုအောင်လုပ်တာမျိုးတွေဖြစ်ကောင်းလည်းဖြစ်နိုင်ပါတယ်။အင်တာနက်ပေါ်ကဆွေးနွေးပြောဆိုမှုတွေကနေအခွင့်ကောင်းယူတာမျိုးလိုလုပ်ရက်တွေလုပ်ကောင်းလုပ်တာတွေဖြစ်နိုင်ပါတယ်။
2011ခုနှစ်ပထမ3လပတ်အစည်းအဝေးခန်းစာရအင်တာနက်တက်ခဲမှုတွေအများဆုံးဆယ်နိုင်ငံစီးမှာမြန်မာနိုင်ငံထိတ်ဆုံးနေရာကိုရောက်လာခဲ့တာပါဒါပေမဲ့လည်းအခုဒုတိယ3လပတ်ကာလမှာတော့တက်ခဲမှုတွေရော့ကျလာတာမို့ဒုတိယအဆင့်ကိုလျှော့ချသတ်မှတ်ခဲ့ပါတယ်လေးလာစောင့်ကြည့်ထားတဲ့ဆက်သွယ်မှုတွေအရမြန်မာနိုင်ငံဟာကမ္ဘာတဝန်းတက်ခဲမှုတွေအနည်း73ရာခိုင်နှုန်းထိရှိရာကအခုဒုတိယ3လပတ်မှာတော့9.1ရာခိုင်နှုန်းကိုရော့ကျသွားတာပါဒုတိယ3လပတ်အစည်းအဝေးခန်းစာရဲ့ထိတ်ဆုံးနေရာကိုရောက်လာတာကတော့တက်ခတ်မှုတွေဆယ်ရာခိုင်နှုန်းအထိရှိတဲ့တိုင်ဝမ်ပဲဖြစ်ပါတယ်မြန်မာနိုင်ငံပြည်ရင်တတိယစရုပ်ထက်နဲ့ပစ္စမနေရာတွေကတော့အမေရိကန်တရုတ်နဲ့ရုရှားနိုင်ငံတွေဖြစ်ကြပါတယ်ခင်ဗျာ